တပည့်ချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကိုအမြန်ပြုတ်ပြန်ပြောင်းလဲတဲ့ကြောင့်နဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာကင်တွယ်မှုတွေမှာပုံမပွင့်လင်းမှုရှိစေဖို့ EU ဥရောပသမဂ္ဂအရာရှိတွေကတောက်ကြနေမှာပြောပါတယ်။ WHO အဖွဲ့အစည်းရဲ့လုပ်ငန်းစွမ်းအားနဲ့အရင်းမြစ်တွေတိုးတက်လာစေဖို့လိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ချပြတဲ့ EU ရဲ့စာတမ်းကိုအတည်ပြုတဲ့ EU ဖွဲ့ဝင်နိုင်ငံတွေကကျန်းမာရေးဝန်ကြီးတွေရဲ့ online အစည်းအဝေးမှာအခုလိုပြောကြားလိုက်တာပါ။ COVID-19 ကရောဂါနဲ့ပတ်သက်ပြီးတရုတ်နဲ့တခြားနိုင်ငံတွေကအချိန်နဲ့တပြေးညီအချက်လက်တွေမျှဝေဖို့သတ်မှတ်ချက်ကိုလိုက်နာမှုမရှိတာနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိလာတဲ့နောက်အခုလို EU ကလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အခုလို EU ကထုတ်ပြန်တဲ့စာတမ်းနဲ့ပတ်သက်ပြီး WHO ကအတိအကျပြန်လည်မဖြေကြပေမဲ့ EU ရဲ့ကမ္ဘာ့ကျန်းမာရေးဆိုင်ရာခိုင်မာတဲ့ဥဆောင်မှုနဲ့ပံ့ပိုးမှုအတွက်ကျေးဇူးတင်ကြောင်းပြောပါတယ်။ WHO အကြီးအကဲ Tedros Ghebreyesus ကတော့ဒီယောဂါရဲ့ဇင်မြစ်ကိုသိရဖို့ဆက်ပြီးကြိုးပမ်းနေကြောင်းတောက်ကြန်တဲ့ဂျန်နဗတ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
Just as we look forward with hope, WHO continue to work to establish.
နောက်မှဒီလိုကာယောဂါမဖြစ်ပေါ်အောင်ကာကွယ်နိုင်ဖို့အတွက်ဒီ virus ဖြစ်ပေါ်လာမှုသိရဖို့ဆက်ပြီးလှုပ်ဆောင်နေပြီးသိနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ဒါအပြင်တောက်ကြန်နေမှာပဲဒီယောဂါဆိုင်ရာကျွမ်းကျင်သူများအဖွဲ့ဟာတရုတ်ကျွမ်းကျင်သူတွေနဲ့ online ဆွေးနွေးပွဲတွေကျင်းပနိုင်ခဲ့တယ်လို့လည်းကြေညာခဲ့ပါတယ်။ဒါပေမဲ့ဒီယောဂါရဲ့ဇင်းမြစ်ကိုသိဖို့သိပ္ပံဆိုင်ရာလှုပ်ဆောင်မှုတွေဟာခက်ခဲတဲ့အတွက်နိုင်ငံအစိုးရတွေလက်တွဲလှုပ်ဆောင်ပြီးယုံကြည်မှုတိစောက်ကြဖို့လဲ WHO ကပန်ကြားခဲ့ပါတယ်။